ကိုဗစ်ရောဂါကာကွယ်ဆေးမူပိုင်ခွင့်ဖယ်ရှားရေးအစီအစဉ်ကိုထောက်ခံကြောင်းနဲ့အသေးစိတ်ကို WTO ကမ္ဘာကုန်သင်္ကေတဖွဲ့နဲ့ညှိနှိုင်းသွားမှာဖြစ်တဲ့အကြောင်းအမေရိကန်ဆီကပြောလိုက်ပါတယ်။ညာနာဥစ္စာပစ္စည်းမူပိုင်ခွင့်ဟာအရေးကြီးပေမဲ့ကိုဗစ်ကာယောဂါရဲ့အနေအထားမကျုံ့ဘူးအခြေအနေမျိုးဖြစ်တယ်လို့ကမ္ဘာကျန်းမာရေးသက်သေမှဖြစ်တဲ့အကြောင်းအထူးတလည်းကိုက်တွယ်ဖြစ်ရှင်းမှာဖြစ်ကြောင်းလည်းအမေရိကန်ကုန်သင်္ကေတကိုယ်စားလှယ်ကတ်သွေးတိုင်ကပေါ်ထွန်းနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့ရှိတဲ့အကြောင်းတင်းတောက်တူကိုပြောဆိုခဲ့ပါတယ်။အင်ဂျီရောပြောခွင့်ရတော့အမေရိကန်ရဲ့ရည်တည်ချက်ကိုပေါ်ထွန်းနေတာပဲရှင်းပြခဲ့တာ
ပါ။ What we are the consideration now is the US position. Our objective overall as we look at this decision is how can we provide as much supply in the most cost-effective way to the global community.
အမေရိကန်ရဲ့သဘောထားနဲ့ရင်းနှီးချက်ကတော့ကမ္ဘာတစ်ဝှမ်းမှာအကုန်ကျပ်တဲ့ဆက်ဆံနဲ့ဖြန့်ဖြူးနိုင်အောင်ဘလို့ပံ့ပိုးနိုင်လဲဆိုတော့ကိုစဉ်းစားသွားမှာပါလို့အင်ဂျီရောပြောရကျန်စာကြီးပြောဆိုကြတာပါကာကွယ်ဆေးထုတ်လုပ်တဲ့ဆေးကုမ္ပဏီရဲ့မူပိုင်ခွင့်တွေကိုယာယီဖယ်ရှားပေးဖို့တောင်အာဖရိကနဲ့အိန္ဒိယနိုင်ငံတို့ကပြည့်တဲ့အောက်တိုဘာလမှာတိုက်တွန်းခဲ့တဲ့အဆိုကတော့ WTO ဖွဲ့ဝင်164နိုင်ငံကကိုယ်စားလှယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာနေ့ရက်ကြာဆွေးနွေးကြတာပါထောက်ခံသူတွေကတော့မူပိုင်ခွင့်ယာယီဖယ်ရှားလိုက်တဲ့အတွက်ချမ်းသာတဲ့နိုင်ငံတွေလောက်ကာကွယ်ဆေးထုတ်ဖို့မတတ်နိုင်ကြတဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆေးထုတ်လုပ်မှုတွေအရှိန်မြင့်နိုင်လိမ့်မယ်လို့ယူဆကြပါတယ်။ဆေးကုမ္ပဏီတွေကတော့ပူပန်ခွင့်တွေယာယီဖယ်ရှားလိုက်မယ်ဆိုရင်အနာဂတ်မှာတည်ထွင်ဖန်တီးမှုတွေကိုတည်ရနိုင်ပြီးဆေးထုတ်လုပ်မှုတွေလည်းမြန်ဆန်မလာနိုင်ဘူးလို့ပြောဆိုနေကြပါတယ်။ဒါစင်နဲ့ချီတဲ့အရက်ပက်လူမှုဖွဲ့စည်းရေးနဲ့ဗြိတိန်ဝန်ကြီးချုပ်အောင်ဂေါ်ဒင်ဘရောင်တချင်ကဆိုဗီယက်ယူနီယံခေါင်းဆောင်မီခဲကော်ဘာချော့အပါအဝင်နိုင်ငံခေါင်းဆောင်အောင်တွေလည်းပူပန်ခွင့်ယာယီဖယ်ရှားရေးအစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ထောက်ခံအားပေးဖို့တိုက်တွန်းထားပါတယ်။ဒီမိုကရက်တော်အမတ်တွေအများစုနဲ့ထိကျုပ်ထားတဲ့အမေရိကန်အောက်လွှတ်တော်ကကိုယ်စားတရားကြော်ကလည်းအစိုးရကိုထောက်ခံမှုသမ္မတထံစုပေါင်းလက်မှတ်ရေးထိုးတိုက်တွန်းထားပါတယ်။